မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ဆန္ဒပြပွဲသတင်းတွေယူနေချိန်မှာအဖမ်းခံခဲ့ရတဲ့သတင်းတောက်တွေကိုပြန်ပြီးလွှတ်ပေးဖို့ American Party ကြီးနှစ်စလုံးပါဝင်တဲ့အောက်လွှတ်တော်သတင်းလွတ်လပ်ခွင့်အဖွဲ့ကပူးတွဲဥက္ကဋ္ဌတွေဖြစ်တဲ့ Democratic Party ဝင် California ပြည်နယ်က Adam Schiff နဲ့ Republican Party ဝင် Ohio ပြည်နယ်က Steve Chabot တို့ကကြေညာရေးနေမှာကြီးညာချက်ထုတ်ပြန်ပြောဆိုပါတယ်။မြန်မာနိုင်ငံမှာလူမှုဆန္ဒပြပွဲတွေကိုအကြမ်းဖက်တုံ့ပြန်တာနဲ့ဆန္ဒပြပွဲသတင်းယူနေတဲ့သတင်းသမားအများအပြားကိုဖမ်းဆီးနေတာပါဝင်လက်ရှိဖြစ်ပေါ်နေတာနဲ့ပတ်သက်ပြီးအောက်လွှတ်တော်သတင်းလွတ်လပ်ခွင့်အဖွဲ့ပူးတွဲဥက္ကဋ္ဌတွေအနေနဲ့အထူးစိတ်ပူကြောင်းနဲ့စစ်တပ်အာဏာသိမ်းခဲ့တဲ့နောက်ပြည်သူတွေသူတို့ဆန္ဒထုတ်ဖော်ပြတာချိန်မှာသတင်းယူနေတဲ့သတင်းသမားတွေအတွက်ဖမ်းဆီးမှာချိန်ချောက်မှာအကြမ်းဖက်မှာတွေကိုစိုးရိမ်မနေပဲသူတို့လို့သူတို့လုတ်ခွင့်ရရေးဟာတိတ်ကိုအရေးပါကြောင်းပြောပါတယ်။ငင်းချင်းစွာဆန္ဒထုတ်ဖော်နေသူတွေကိုအင်အားသုံးအကြမ်းဖက်တုံ့ပြန်တာအတွက်American ပြည်ထောင်စုနဲ့နိုင်ငံတကာအတိုင်းဝန်ကနေတညီတညွတ်ထဲရှုတ်ချမှာဖြစ်ကြောင်းနဲ့သတင်းသမားတွေသတင်းလွတ်လပ်စွာတင်ပြခွင့်ကိုလေးစားချဖို့လေအာဏာပိုင်တွေကိုတောင်းဆိုလိုက်တာပါ။ဆန္ဒပြမှုတွေကိုမြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်ကနေပြင်းပြင်းထန်ထန်ဖြိုခွဲနေမှာသတင်းသမားတွေကိုပါဖမ်းဆီးအရေးယူပြစ်မှတ်ထားတာတွေအတွက်ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းဝန်ကလည်းဝေဖန်သတိပေးနေပါတယ်။ VOA American တန်ကလည်းမန္တလေးမြို့မှာသတင်းယူနေစဉ်လုံခြုံရေးတပ်ဖွဲ့ပြစ်ခတ်မှုကြောင့်VOA သတင်းတောက်တူဒဏ်ရာရတဲ့ပုံမှာပြစ်တင်ရှုံချခဲ့ပါတယ်။